ကုလသမဂ္ဂအတွင်းမှုကြွေးရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်ရှရနာပါဂျနာကမြန်မာနိုင်ငံမှာမျိုးသားပြန်လည်တင်မြှင့်ရေးအတွက်အရေးကြီးတဲ့အဓိကအချက်နှစ်ချက်ဟာဒီတာဝန်ယူမှုတာဝန်ခံမှုရှိဖို့နဲ့နောက်ဒီအားလုံးပါဝင်ပြီးတော့တွဲဆုံဆွေးနွေးဖို့ဖြစ်တယ်လို့ပြောလိုက်ပါတယ်အပြစ်ပေးအရေးယူနိုင်မှုဒီပထမခြေလှမ်းကတော့ယုံကြည်စိတ်ချတဲ့အချက်လက်ဒီကိုစုံစမ်းရှာဖွေဖို့ဖြစ်တယ်လို့လည်းဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်အစိုးရအပြင်သက်ဆိုင်သူအားလုံးအနေနဲ့လည်းအထူးသဖြင့်အမျိုးသမီးကလေးငယ်တွေပါဝင်တဲ့ဒုက္ခရောက်နေသူအယက်သားအလုံးရဲ့အကျိုးအတွက်အပြုသဘောဆောင်ဆွေးနွေးပြေရှားဖို့ကိုလည်းတိုက်တွန်းပါတယ်။ငင်းငင်းရင်းတဲ့စစ်မှန်တဲ့နိုင်ငံရေးတိဆုံဆွေးနွေးမှုတွေကလည်းဒီပြဿနာကိုပြောဆိုဆွေးနွေးနိုင်မှာဖြစ်တဲ့အကြောင်းလည်းသူကထောက်ပြပါတယ်။အထူးကိုယ်စားလှယ်ဘာဂျင်နာရဲ့ခီးစဉ်တွင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ပါဝင်အစိုးရအဖွဲ့ဝင်တွေစစ်ဖက်ခေါင်းဆောင်တွေတိုင်းနယ်နဲ့ကိုင်းဖွဲ့စည်းတွေနဲ့ဒီအရက်ဖွဲ့ဖွဲ့စည်းတွေကတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့ရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်ကဒုက္ခသည်စခန်းတွေကိုလည်းတာရောက်ကြည့်ရှုခဲ့ပါတယ်။သူကရခိုင်ပြည်နယ်ကဒုက္ခသည်စခန်းတွေကိုတာရောက်ကြည့်ရှုပြီးအစိုးရနဲ့ UNHCR UNDP အဖွဲ့တွေကြားနားလည်မှုစာချုပ်လန်ချုပ်ဆိုတဲ့အချက်တွေကိုစတင်အကောင့်ထဲပေါ်ဆောင်ရွက်ခဲ့တာတွေကိုတွေ့ရကြောင်းနဲ့ရခိုင်ပြည်နယ်မြောက်ပိုင်းနဲ့အလဲပိုင်းမှာလွတ်လပ်စွာတာရောက်နိုင်ခွင့်နဲ့ပတ်သက်ပြီးတော့လည်းအလေးထားပြောကြားခဲ့တယ်လို့ဆိုပါတယ်။ကချင်ပြည်နယ်ကဒုက္ခသည်စခန်းတွေမှာတော့ဒီဆေးဝါးနဲ့တခြားကူညီတွေလိုအပ်နေတဲ့အခြေအနေတွေကိုသတိထားမိကြောင်းကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။